အာဏာရှင်စနစ်နဲ့အုပ်ချုပ်တဲ့နိုင်ငံတွေမှာတဦးတယောက်တပါတီကပဲတနိုင်ငံလုံးကိစ္စတွေကိုစီမံခန့်ခွဲတာဖြစ်လို့ပြည်သူတွေဆင်းရဲဒုက္ခရောက်ရတဲ့အတွက်တိုင်းပြည်ရဲ့စီမံခန့်ခွဲမှုတွေမှာပြည်သူတွေတိုက်ရိုက်ပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုကြတာတွေ့ရပါတယ်။အဲဒီလိုနိုင်ငံရေးစနစ်အကူအပြောင်းအတွက်အချိန်ကာလတစ်ခုကိုအသွင်ကူးပြောင်းရေးကာလအဖြစ်သတ်မှတ်ကြသလိုအဲဒီကာလမှာမလွဲမသွေဆောင်ရွက်ရတဲ့လုပ်ငန်းစဉ်တွေလည်းရှိပါတယ်။အဲဒီလောရက်တွေကိုကြည့်ပြီးမှအဲဒီနိုင်ငံဟာတကယ်စစ်မှန်တဲ့အသွင်ကူးပြောင်းရေးဆောင်ရွက်နေတာလားဆိုတာပြည်တွင်းပြည်ပလေ့လာသူတွေကဆုံးဖြတ်ပြောဆိုကြတာပါ။ဒါကြောင့်တကယ်စစ်မှန်တဲ့အသွင်ကူးပြောင်းရေးတရက်ကိုဘလို့အချက်တွေနဲ့တိုင်တာလဲ။အရင်ဆုံးကျွန်တော်မေးကြည့်တာကမြန်မာနိုင်ငံရဲ့လေ့လာသုံးသပ်သူဒေါက်တာရံမျိုးသိမ့်ပါ။သူကအခုလိုပြောပါတယ
်။ကျွန်တော်လေ့လာမိသလောက်ပေါ့လေ။စစ်မှန်တဲ့အသွင်ကူးပြောင်းရေးဆိုတာတကယ်တော့နိုင်ငံရေးအရယုံကြည်မှုနဲ့နားလည်မှုကိုလက်တွေ့ကြကြတိဆောက်နိုင်တဲ့တော့အဲ့ဒီလိုယုံကြည်မှုနဲ့နားလည်မှုတိဆောက်ရေးကိုလေပြည်သူလူထုကိုလက်တွေ့ကြကြကိုစားပြုနိုင်တဲ့ခေါင်းဆောင်တွေကဥဆောင်နိုင်တဲ့အနေအထားမျိုးရှိဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျနိုင်ငံရေးရပေါ့လေတော့ချက်ကြတဲ့ပုံကိုယ်တွေရှားမှာနိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာမူဝါဒတွေပေါ့အားလုံးလက်ခံသဘောတူနိုင်တဲ့သဘောတူညီချက်တရက်ကိုချမှတ်နိုင်ဖို့ဖော်ဆောင်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်ဗျ
ဒါတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဒေါက်တာရံမျိုးသိန်းပြောပြသွားတာပါဒီမိုကရေစီရဲ့အသင်တန်းတွေပေးနေတဲ့ကိုအောင်နိုင်ကတော့အသွင်ကူးပြောင်းရေးကာလမှာဆောင်ရွက်တဲ့အချက်သုံးချက်ကိုအခုလိုပြောပြပါတယ
်ပထမတစ်ချက်ကပါလဲဆိုလို့ရှိရင်ဒီမိုကရေစီပဲနဲ့ဘာအနာလက်ခံထားတဲ့ပုံစံတွေနဲ့သိဆုံးချွေးနေရမယ် compromise လုပ်ရမယ်ဒုတိယအချက်ကတော့ဒီလိုအကောက်ပဲပြီးဖို့အတွက်တရားမျှတတဲ့ဥပဒေတွေကိုပြဋ္ဌာန်းပေးရမယ်နောက်တစ်ခုအချက်ကတော့အကုန်လုံးပေါ့ဒီအတိုက်ခံဒီမိုကရေစီသမားတွေဖြစ်စေလက်ရှိလူတွေဖြစ်စေနိုင်ငံဘာမလို့ရဲ့မျက်နှာတစ်ခုတည်းကိုပဲကြည့်ကြဖို့လိုတယ်အချက်သုံးချက်ရှိနေဆိုလို့ရှိရင်တော့တကယ်စစ်မှန်တဲ့ကြောင်းနဲ့ဖြစ်မယ်ဘာလို့လဲဒီဖက်ကောင်းဆောင်တွေကလည်းတစ်ဆုံဆွေးနွေးမှုရှိတယ်ကျွန်တော်တို့ပြည်သူတွေကိုကာဝေးပေးထားတဲ့ဥပဒေတွေလည်းရှိတယ်အကုန်လုံးကလည်းပဲဒီနိုင်ငံသားတွေရဲ့မျက်နှာကိုကြည့်ရဆိုရင်ကျွန်တော်တို့ဒီနိုင်ငံသားတွေကိုတကူအောင်ကာလာဗျာတရားမျှတမှုနဲ့ပတ်သက်တဲ့ဉာဏ်နဲ့ကုစားမှုတွေလုပ်တာပဲဖြစ်ဖြစ်စစ်ဒေသမှာဒုက္ခတွေကိုပဲကုစားတာပဲဖြစ်ဖြစ်ကျန်းမာရေးတဲ့လူတွေကိုပဲကုညီတဲ့နေရာမှာဖြစ်ဖြစ်ကျွန်တော်ကုညီတဲ့သူရောအဆုံးခံတဲ့သူရောအလုံးအလုံးတင်းနဲ့စိတ်ခံစားမှုတွေရှိနေဒီချက်သုံးချက်ရှိရင်ဒါဆိုရင်ကျွန်တော်ကစစ်မှန်တဲ့အကြောင်းလေးလို့ပြောပြနေက
ြရန်ကုန်မြို့အခြေစိုက် Culture Impact Study Club ဆိုတဲ့အဖွဲ့ကမငင်းညမ်းမေကလည်းအာရှနိုင်ငံတို့မှဆောင်ရွက်ခဲ့တဲ့အသွင်ကူးပြောင်းရေးကာလလုပ်ငန်းစဉ်တချို့ကိုအခုလိုပြောပြပါတယ်
စစ်မှန်တဲ့အသွင်ကူးပြောင်းရေးဆိုတော့ကျွန်တော်အနည်းဆုံးမှရှိတယ်ပါကစ္စတန်နိုင်ငံဝယ်အရင်ဆုံးပြောရလိမ့်မယ်ပါကစ္စတန်မှာဘူဂျိုစီယာကနေပြီးအာနာသိန်းနေအဲ့ဒီအာနာသိန်းပြီးတဲ့နောက်မှာအလီဘူတိုရဲ့တမီဘနာစီယာဘူတိုသူထောင်သိန်းအချင်းချလိုက်တယ်အဲ့ဒီနောက်ပိုင်းပေါ့ဘူဂျိုစီယာလည်းလောက်ကြံခံရတယ်အဲ့ဒီနောက်ပိုင်းပြီးသွားတဲ့အခါမှာပါကစ္စတန်မှာရွေးကောက်ပွဲလုပ်တယ်ဘနာစီယာဘူတိုတက်လာတယ်တက်လာတဲ့အချိန်မှာသူစပြီးတော့ပြုပြင်ကြောင်းလိုက်ဘယ်ကနေစလုပ်လဲဆိုတော့ဘူဂျိုစီယာလက်ထက်မှာဖမ်းထားတဲ့နိုင်ငံရေးကျင်းသားတွေကိုစပြီးတော့လွတ်ပေးလိုက်တယ်ပြီးတော့စစ်အစိုးရလက်ထက်မှာတော့ခွင့်မပြုခဲ့တဲ့ចောင်းသားအဖွဲ့အစည်းတွေနောက်ပြီးတော့နိုင်ငံရေးအသင်းအဖွဲ့အကုန်လုံးကိုသူတီထောင်ဝင်ပြုလိုက်တယ်ဒါတကယ်စစ်မှန်တဲ့အကြောင်းလဲတရားချင်းနဲ့ဗနာစီယာဘူတိုကိုကြီးသူတွေကယုံကြည်သွားစေတဲ့အချက်တစ်ချက်ပဲဖြစ်တယ်နောက်တခြားပိုလန်မှာဆိုလို့ရှိရင်လည်းရွေးကောက်ပွဲလုပ်တော့မယ်ဆဲဆဲမှာပဲစံစပ်ဥပဒေတွေကိုအရင်ဆုံးဖျက်သိမ်းချပလိုက်တယ်ဒါကသူတို့စစ်မှန်တဲ့အကြောင်းလဲတကယ်ဥတည်ပြီးတွန်းနေပါတယ်ဆိုတဲ့တက်တည်တစ်ခုပဲဖြစ်တယ်။ကျင်းကျက်တဲ့စံစာတွေမရှိတော့တဲ့အခါမှာမီဒီယာတွေကလွတ်လပ်စွာရေးခွင့်ရလာတယ်။ရလာတဲ့အခါမှာပြည်သူတွေကလည်းသတင်းချဲ့တဲ့တွေကိုလွတ်လပ်စွာယူခွင့်ရလာတယ်။အဲ့ဒီမှာပဲပါတီကသူတို့အကောင်းဆုံးဆိုတာကြည့်ပြီးတော့ဟိုရွေးချယ်ခွင့်ရလာတယ်။ဒါတကယ်စစ်မှန်တဲ့အကြောင်းလဲတွေကိုတွားတဲ့နည်းလမ်းတွေကိုကျွန်မကတော့လေ့လာမိပါတယ်ရှင
့်။ဒါတော့ Culture Impact Study Club ကမှငြိမ်းချမ်းပြီးပြောပြသွားတာပါ။generation wave လို့ခေါ်တဲ့မျိုးဆက်တဲ့လူငယ်များအဖွဲ့ကောင်းဆောင်ကိုမိုးသွေးကလည်းသူ့လေ့လာတွေ့ရှိချက်ကိုအခုလိုပြောပြပါတယ
်ကျွန်တော်တို့တကယ်စစ်မှန်တဲ့ကြောင်းလေးတစ်ခုလုပ်မယ်ဆိုလို့ရှိရင်နိုင်ငံရေးစနစ်ကိုပြောင်းလဲလုပ်ရမယ်နိုင်ငံရေးစနစ်ကိုပြောင်းပြီဆိုလို့ရှိရင်မူလအာဏာကိုတတ်တတ်ထင်ယူလာတဲ့သူတွေကဒီပြည်သူလူထုကိုအာဏာခိုးဝေပေးရမယ်ဆိုတော့အဲ့ဒါတွေဖြစ်ဖို့ဆိုရင်ဒီကာလမှာကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲတွေကိုတိုက်ခံနေတိုင်းရင်းသားတွေနဲ့ဒီအစိုးရနဲ့ကြားထဲမှာဒီလေးလေးနက်နက်နှစ်တာရှိတဲ့ဆွေးနွေးပွဲတွေမှာတင့်နေလို့ဖို့လို့လေပေါ့ဒီနိုင်ငံရေးယုံကြည်ချက်လူမှုရေးယုံကြည်ချက်စသဖြင့်ပြည်သူရေးပေါ်က civil rights ဘာလို့လဲအဲ့အမျိုးနဲ့ပတ်သက်လို့တက်ကြွလှုပ်ရှားတဲ့သူတွေပေါ်မှာကျွန်တော်တို့ဖမ်းဆီးတာတွေလုံးဝရှိလို့မရဘူး။မဖမ်းဆီးရတဲ့အပြင်ဘာလို့ရမလဲဆိုတော့ကျွန်တော်ရှိထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလည်းလွှတ်ပြရမယ်။နောက်ပြီးတော့ဒီအချိန်ကဥပဒေလိုဟာမျိုးပေါ့အချိန်ကဥပဒေလိုဟာမျိုးကြောင့်ဒီလက်နက်ကင်ထားတဲ့ institution တွေပြပြီးတော့မှဥပဒေသူရေးတွေအုပ်ချုပ်ရေးတွေကိုတိုက်ရိုက်ဆော့ဖ်ကွန်ကြီးကလည်းဒီအချိန်ဥပဒေကြောင့်လည်းရှိနေတယ်။ဆိုတော့ဒါကြီးကလည်းလူနည်းများကျွန်တော်တို့ပြန်လာတဲ့အကြောင်းလေးကိုကျွန်တော်တို့သွားနိုင်မယ်လို့မထင်ရပါဘူး။ဆိုတော့တကယ်တမ်းကျွန်တော်တို့ဒီမိုကရေစီခေတ်တစ်ခုကိုသွားရမယ်ဆိုလို့ရှိရင်ကျွန်တော်တို့လွတ်လပ်စွာ သူ့ဘုရားဆုံးနဲ့ပတ်သက်လို့လည်းကျွန်တော်တို့မှာတတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းဖြစ်နေရမယ်နောက်တစ်ဖက်မှာလည်းကျွန်တော်တို့စီးပွားရေးဘက်မှာအကြောင်းလေးတွေလုပ်ဖို့လိုပါတယ်ပြည်သူလူထုတွေစားဝတ်နေရေးဒီအဆင်ပြေအောင်ခြောက်လဲအောင်အထူးသဖြင့်ဒီလူလက်တန်းစားတွေပို့ပြီးတော့တိုးပွားလာအောင်အခြေခံလူလက်တန်းစားတွေပို့ပြီးတော့အဆင်ပြေအောင်လုပ်ပေးတင်တယ
်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီအသွင်ကူးပြောင်းကြတဲ့နိုင်ငံတွေမှာစစ်မှန်တဲ့အသွင်ကူးပြောင်းရေးဖြစ်ဖို့အတွက်ကြားကာလဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြောသွားကြတာပါခင်ဗျာ